လဗရန်တောင်ဂျင်းဒီစီမံကိန်းမှာလုတ်ကင်နေတဲ့ဝမ်ပေါင်းကုမ္ပဏီကတရုတ်ဝန်ထမ်းအရာရှိတူဟာတရုတ်ပြည်ကပြန်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ရှိမရှိ14ရက်ကြာစောင့်ကြည့်စစ်ဆေးခံယူခြင်းမရှိပဲကုမ္ပဏီဝင်းတဲ့ပြန်ဝင်လာတဲ့အတွက်မြန်မာဝန်ထမ်းတွေကကန့်ကွက်ခဲ့ကြပါတယ်တစ်ဖက်အခြေတင်ဖြစ်ပြီးပြည်လည်မှုမရတာကြောင့်မြန်မာဝန်ထမ်းတွေအားလုံးလုပ်ငန်းခွင်ကထပ်သွားကြတဲ့အတွက်လက်ရှိမှာလုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းနေပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
ကျောင်းနိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိတဲ့ Novel Coronavirus ကြောင့်ဝမ်ပောင်ချင်းနေတပ်ထုတူဖော်ရေးလုပ်ငန်းကမြန်မာဝန်ထမ်းတွေအကြားတရုတ်ပြည်ကပြန်လာကြတဲ့သူတွေမှာဒီ virus ပိုပါလာမှာကိုစိုးရိမ်နေကြချိန်မှာပဲဝမ်ပောင်ကုမ္ပဏီနဲ့တွဲဖက်လုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီ၄ခုတည်းကတခုဖြစ်တဲ့ Sino ကုမ္ပဏီရဲ့ဒုတိယမန်နေဂျာဖြစ်သူဟာဇန်နဝါရီလ31ရက်နေ့ကပြန်ရောက်လာတာပါသူကိုလုပ်ငန်းခွင်နဲ့ချက်ချင်းဝန်ခွင့်မပြုဘဲတီးခြားခွဲထားဖို့ဝမ်ပောင်ကုမ္ပဏီတာဝန်ရှိသူတွေနဲ့မြန်မာဝန်ထမ်းတွေအကြားသဘောတူညီချက်ရထားတဲ့ကြားကသူ့ကိုဝန်ခွင့်ပြုလိုက်တာကြောင့်တောက်ချနေ့ညနေဆောင်ကစလို့မြန်မာဝန်ထမ်းတွေကကန့်ကွက်နေခဲ့ကြတာလို့အခင်းဖြစ်တဲ့နေရာမှာကိုရံရောက်နေတဲ့မုံရွာမြို့ကလူမှုရေးတက်ကြွလှုပ်ရှားသူဦးကျော်မိုးလိုင်ကပြောပါတယ
်အဓိကတော့သူကအဲ့ဒီတောင်းဝင်လာတဲ့ဒုတိယမန်နေဂျာလို့ဆိုတော့သူကတိတကတ်ပေါ့နော်ဟုတ်တယ်လို့အာသူက28နှစ်နေတိုင်းတိုင်းအစိုးရကနေရှောင်းတစ်ပြင်ဝင်ရောက်စစ်ဆေးတာရှိတယ်ဖြစ်ပြီးတော့အဲ့ဒီဟိုကပြန်လာတဲ့လူတွေတိတခွဲထားတဲ့အကတ် 3 ဆိုတာရှိတယ်ပေါ့နော်ဒီအထဲထဲမှာအဲ့ဒီထဲကိုသူပြန်ပို့ခိုင်းတာခွဲထားခွဲထားရင်ငါတို့ကသူတို့အကုန်လုံးအလုပ်သမားတွေကအကုန်လုံးအလုပ်စစ်မယ်လို့ပြောတာအဲ့ဒီထဲကိုခွဲထားဖို့သူတို့ဘက်ကလည်းလက်မခံတဲ့အတွက်နဲ့သူ့ငကိုနေတဲ့အိမ်မှာပဲသွားနေတယ်ပေါ့နော်အဲ့လိုအခြေအနေမှာအလုပ်သမားတွေကလက်မခံနိုင်မယ်နဲ့အခုတော့အကုန်လုံးလုံးမရီယာပြန်ကုန်ရပြီပေါ့နော်။ဒီလုပ်ငန်းလက်ပတ်မှုကလည်းရဆိုင်တဲ့လောက်ဖြစ်သွားတယ်။အဲလောလောဆယ်ကတော့ဟိုကပြည်လည်မှုမရှိဘဲနဲ့ပြီးဆုံးသွားတယ်ပေါ့နော်။လက်ပြန်ကတော့ဒီတိုင်းတိုင်းသူကစစ်စင်းလုံးလိုက်မယ်လို့ယူဆတယ်ပေါ့
။သူဟာတရုတ်ပြည်ကနေမန္တလေးလေဆိပ်ကတဆင့်ပြန်ဝင်လာတာဖြစ်ပြီးအစောပိုင်းမှာလုပ်ငန်းကုန်တွေကိုဝင်ခွင့်မပြုဘဲပြန်လွတ်လိုက်ပြီးမှနောက်တစ်ခေါက်ပြန်ရောက်လာတာလို့ဥကြုံမိုးလိုင်ကဆက်ပြောပါတယ်
။ဟုတ်လိစိတ်ကနေပြန်လာတရုတ်ပြည်ကပြန်လာပြီးတော့မှလာတဲ့အချိန်မှာအဝင်မခံအဝင်မခံတော့တစ်ခါပြန်သွားတယ်။ပြန်သွားပြီးမှအမှုတော်ကရောက်တဲ့အခါမှာပြန်လာပြီးတော့ခံနေလို့ပဲ။ဓမ္မကနေကသူကလူသမားတွေနဲ့ပုံမှန်နဲ့ညှိထားတာကသူကလည်းလက်မခံဘူးပေါ့နော်။သူညှိထားတာသဘောတူညီသူကြည့်ထားတယ်။အဲသူ့ကိုကုမ္ပဏီကအဝင်မခံဘူးပေါ့နော်။သူတို့ဒီလူသမားတွေနဲ့ကုမ္ပဏီနဲ့ညှိထားတယ်ဆိုတော့သူ့ပြန်လွတ်တယ်လို့သူစားတာပေါ့။ပြန်လွတ်တဲ့အခါကျတော့သူပြန်သွားတယ်
။ညဘက်မှာအလုပ်ဆင်းရမယ့်မြန်မာဝန်ထမ်းတဦးကလည်းသူ့အပါအဝင်တခြားဝန်ထမ်းတွေကိုနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးမကိုဆွေးနွေးနေကြောင်းအဲ့ဒီတရုတ်အရာရှိကိုဆက်ထားရင်အလုံးမစင်းဘူးလို့ VOA ကိုအခုလိုပြောပါတယ
်။မင်းတို့ခေကြနေပြီးတော့သူ့ကိုလက်မခံတာလေအဲလက်မခံတာဒီကော်မတီကိုပြန်ဝင်လို့ဆိုပြီးတော့သူ့ကိုတန်လျာရှိလို့ဒီမှာမထားဘူးရအဲ့လိုပေါ့သူ့မှာထားရင်မစင်းဘူးပေါ့။အ
ော်။အ
ဲ့မစင်းဘူးပေါ့။မစင်းဟိုမထားဘူးဆိုရင်တော့သူ့မှာစီးသူ့ကြည့်ပြပြီးတော့စစ်စစ်စစ်စစ်ကူတာကူတာပေါ့အဲ့လိုသဘောမျိုးပေါ့
။ဟုတ်ကဲ
့။အဲ့ဒီကိုအဲ့လိုလုံးမပေးနိုင်ဆိုရင်ရှင်းလို့ပေါ့ကုမ္ပဏီကျွန်တော်တို့ဒီလိုဝန်ထမ်းတွေပြိဿာမှာဆိုတော့ဒီဝမ်ပေါင်းကုမ္ပဏီကလက်မခံတာအဲ့ဒီ
ဝမ်ပေါင်းကုမ္ပဏီကလက်မခံတာလားခင်ဗျဟု
တ်တယ်အဲ့ဒါစီနိုကလက်ခံထားတယ်ကျွန်တော်တို့ကုမ္ပဏီကလက်ခံထားပြီဆိုပြီးတော့
စီနိုကုမ္ပဏီရဲ့ဒုတိယမန်နေဂျာကိုဝမ်ပေါင်းကုမ္ပဏီဝင်းတဲ့ကသူနေတဲ့အိမ်မှာဆက်မထားဖို့တောက်ကြနေညတကောင်ကြော်တဲ့အထိနှစ်ဖက်ညှိနှိုင်းတာတွေအဆင်မပြေပဲအဆုံးသတ်သွားတာကြောင့်လောလောဆယ်လုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းထားပါတယ်စီနိုကုမ္ပဏီရဲ့ဒုတိယမန်နေဂျာပြန်မရောက်လာခင်သူ့လိုပဲတရုတ်နိုင်ငံကိုနှစ်တစ်ကူပြန်သွားပြီးဇန်နဝါရီလ26ရက်နေ့မှာပြန်ရောက်လာကြတဲ့တရုတ်ဝန်ထမ်း25ယောက်ကိုစကိုင်းတိုင်းဒေသကြီးအစိုးရကဇန်နဝါရီလ29ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ရှိမရှိရှောင်းတခင်စစ်ဆေးပြီး14ရက်ကြာစောင့်ကြည့်ဖို့ကုမ္ပဏီလုပ်ငန်းဝင်တွေတည်ထက်ခွဲထုတ်ထားတာရှိပါတယ်။ကနဦးစစ်ဆေးတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းမရှိဘူးဆိုပေမဲ့လည်းဒီရောဂါဟာ14ရက်ကြာတဲ့အထိဖြစ်လာနိုင်ခြေရှိတာကြောင့်သူကလည်းတခြားတရုတ်ဝန်ထမ်း25ဦးနီးတူ14ရက်တည်ကြာခွဲထားဖို့မြန်မာဝန်ထမ်းတွေကလိုလားနေတာပါ။ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာတော့စကိုင်းတိုင်းဒေသကြီးအစိုးရကတာဝန်ရှိသူတွေဝမ်ပေါင်းတပ်ထုတူဖွဲ့ရေးကုမ္ပဏီကိုရောက်လာပြီးဒီကိစ္စအတွက်ညှိနှိုင်းဆောင်ရွက်တာတွေလှုံ့ဆော်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာဝန်ထမ်းတွေကပြောပါတယ်။ဝမ်ပေါင်းမြန်မာချင်းညှိတပ်ထုတူဖွဲ့ရေးကုမ္ပဏီဟာတနေ့ကိုအဆိုင်၄ဆိုင်ခွဲပြီးလုပ်ငန်းကို24နာရီပတ်လုံးလည်ပတ်နေတာမှာတဆိုင်ကိုမြန်မာဝန်ထမ်း150လောက်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ကုမ္ပဏီမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဝန်ထမ်းကြီးပဲအနည်းဆုံး600လောက်ရှိတဲ့အပြင်တခြားတရုတ်ဝန်ထမ်းတွေလည်းအများအပြားရှိနေတာကြောင့်ဒီနေရာမှာအလုပ်လုပ်နေကြသူစုစုပေါင်းဝန်ထမ်းအင်အား1000ခန်းဝန်းကျင်ရှိပါတယ်ခင်ဗျာ